ကျွန်တော်ဝင်းမဲမှာအခုလာမယ့်ရွေးကောက်ပွဲမတိုင်ခင်ပင်လုံငင်းချင်းညီလာခံကြီးကျင်းပနိုင်ရေးအစိုးရနဲ့ NC အဖြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေညှိနှိုင်းနေတာထပ်တင့်နေတာကြောင့်နောက်ကိုထပ်ရွှေ့လိုက်ရပါတယ်။ဒီစက်ထမအချင်းလုပ်ဖွဲ့စည်းဝေးကိုတထမအချင်းဖြစ်နောက်ရွှေ့လိုက်ရတာကြောင့်ပင်လုံညီလာခံကျင်းပနိုင်ဖို့အရင်မှန်းဆပြင်ဆင်ထားတဲ့ရက်ကိုရောနောက်ဆုတ်သွားစေနိုင်ပါလား။ဒီအကြောင်းအနီးကပ်စောင့်ကြည့်နေတဲ့ ISP မြန်မာမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလိလာရေး Institute အဖွဲ့ကညွှန်ကြားရေးမှူးကိုအောင်သူငိမ့်ကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ကိုအောင်သူငိမ့်ခင်ဗျာပင်လုံငိမ့်ချင်းညီလာခံကြီးကိုတစ်နှစ်ကျော်မကျင်းပနိုင်ပဲတင့်နေကြရကနေအခုလာမယ့်ရွက်ကောက်ပွဲမှာတက်ခင်ကပ်ပြီးတော့ပေါ့နော်။သရုတ်ထအချိန်ဖြစ်နေကျင်းပဖို့ပြင်ဆင်နေတဲ့ဒီဘတ်စည်းဝေးမှာဗိုလ်ဒူးနေကိုတရက်တူဆွေးနွေးကြတာကလည်းဆက်တင့်နေတဲ့အတွက်နောက်ပိုင်းကိုရွှေ့လိုက်ရတယ်လို့ကြားပါတယ်။အခုလိုနောက်ထပ်ရွှေ့လိုက်ရတာကြောင့်ဒီပင်လုံမတိုင်ခင်ကြားမှာလောရမယ့်စီဝေးအစစ်အစစ်တွေကလည်းရှိနေတဲ့ခါကျတော့မူလမျောမှန်းထားခဲ့တဲ့ရှေ့လဩဂုတ်လလယ်တဲ့ဒီ7/23/24ပေါ့နော်လုံမဲ့အနေထားကနေနောက်ကိုထပ်ရွှေ့သွားနိုင်တယ်လို့သုံးသပ်မှုတွေရှိနေတယ်ပေါ့ကောသင်းကြီးဘယ်လိုမြင်ပါလဲ
ရွေးကောက်ပွဲမတိုင်ခင်ပေါ့နော်ဒီပြည်တော်စုငင်းညာရင်ညီလာခံတစ်ခုကျင်းပဖို့ဆိုတာဒါအစိုးရဘက်ကလည်းလူလာတယ်ဂျိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းလူလာပါတယ်အထူးသဖြင့်တော့အစိုးရဘက်ကလည်းဒီရွေးကောက်ပွဲမတိုင်ခင်မှာငင်းကြိုင်းနဲ့ပတ်သက်လို့အမှတ်လိုချင်တယ်ပေါ့တိုင်းသားအဖွဲ့အစည်းတွေကလည်းဒီရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာဘယ်သူပဲအစိုးရဖြစ်စီဖြစ်စီငင်းကြိုင်းရွှေနေဝရီကိုဆက်လုပ်ဖို့သဘောမျိုးလည်းရှိကြပါတယ်ဒါပေမဲ့လည်းအခုကကြားသလောက်သတင်းတွေရတော့ဒီချွေးနွေးတဲ့အထဲမှာတချို့ကိစ္စတွေသဘောတူတယ်ဒါပေမဲ့လည်းတချို့မပြည့်လည်သေးတဲ့ကိစ္စတွေရှိရပေါ့ဆိုတော့အဲ့ဒီနေသားမှာတော့ဒီဩဂတ်လနောက်ဆုံးအပတ်လောက်ထိကိုဒီစီဝေရွှေ့သွားနိုင်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ်
ဟုတ်ကဲ့အဲ့တော့အခုကအစိုးရကလည်းလှုပ်ရှင်တယ်ပေါ့နော်တိုင်းသားတွေဘက်ကလည်းလှုပ်ရှင်တယ်အဲ့တော့တပ်မတော်ဘက်ကရော
တပ်မတော်ဘက်ကစဉ်းစားပုံကတော့ဟိုအသေးချာမသိရဘူးပေါ့နော်ကျွန်တော်ထင်တာသူတို့လည်းငင်းညာကြီးလိုချင်ပါလိမ့်မယ်ဒါပေမဲ့လည်းအခုကတော့သိရသလောက်ကဒီ GMC ခေါ်တာပေါ့ဗျာဒီပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲအဖွဲ့ရှိတယ်လေဆိုတော့အဲ့ဒီမှာတချို့မနှိမ့်မနှားရသေးတဲ့ကိစ္စတွေလည်းရှိတယ်ပေါ့အထူးသဖြင့်တော့ KNU ဒေသတို့ RCSS ဒေသတွေမှာဟိုတိုက်ပွဲတွေဖြစ်နေတာကိုဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆွေးနွေးကျင်တယ်ဆိုတဲ့သဘောတွေရှိတယ
်ဟုတ်ကဲ့အခုလိုဒီပင်လုံချင်းပတ်မရဲ့နောက်ကိုရွေ့သွားနိုင်တာကဒီကြားထဲမှာဒီအစစ်စစ်လုပ်ဖို့ရှိနေတဲ့ဥမာ JICM လို့ခေါ်တဲ့ NCA ကောင်တယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေးတို့နောက်ဒီ UPDJC လို့ခေါ်တဲ့ပြောင်းစုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီစီဝေးဆင်းစဉ်တွေလည်းလိုက်ရွှေ့သွားတဲ့အတွက်ကြောင့်ဖြစ်တာလားဘယ်လိုသုံးသပ်မိလဲပေါ့ဗျာ
ဟုတ်ဟုတ်ပဲဆိုတော့တခုရှိတာတော့အခုကာလကကိုဗစ်ကာလဖြစ်တဲ့ခါကျတော့ဒီအစည်းအဝေးကိုရက်အကြာကြီးလည်းလုပ်လို့မရနိုင်ဘူးနောက်တစ်ခါကျတော့အရင်တော့ကလုပ်ခဲ့တဲ့အဖွဲ့အစည်းကြီးကိုယ်စားလှယ်900လောက်တက်တဲ့ခါကျတော့အဲ့ဒါကိုလည်းလူအရေအတွက်100လောက်ထိရှော့ချမယ်ဆိုတဲ့သတင်းတွေလည်းရှိတယ်နောက်တစ်ခါအပြင်မှာကြိုတင်ပြီးတော့သဘောတူညီမှုတွေရတာပြီးတော့မှပဲဒီအစည်းအဝေးမှာကျတော့အတည်ပြုတဲ့သဘောမျိုးဖြစ်ဖို့ပုံများပါတယ်အဲ့တော့အပြင်မှာအတည်ပြုချက်လုပ်ဖို့အချက်တွေပေါ့ဗျာဒါတွေသဘောမတူဘူးဆိုရင်တော့ဒီအစည်းအဝေးထိသွားဖို့ဟိုခက်တဲ့အနေအထားရှိပါတယ်အဲ့လိုပါ
ဟုတ်ကဲ့အဲ့ဒီတော့ဒီပင်လုံမတန်ခင်မှာဒီအပြင်မှာဘလို့အဓိကချက်တွေကိုကြိုပြင်နေပြီးတော့ဘလို့အနေထားကိုရောက်နေပြီလ
ဲရေဘူးကတော့အချက်3ချက်လောက်သဘောတူဖို့လှုပ်ထားတာရှိပါတယ်တခုကတော့ NCA ပေါ့နော်ဒီအပြစ်ခတ်ရစဲရေးသဘောတူညီချက်နဲ့ပတ်သက်လို့ဘလို့အကောင့်ထဲဆက်ဖို့မလဲဆွေးနွေးကြတာရှိတယ်နောက်တစ်ခုကတော့ sequence ခေါ်တာပေါ့ဘယ်လုပ်ငန်းတွေကိုစလုပ်မယ်အစီအစဉ်ပေါ့ဗျာ1-2-3-4ဒါတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်နောက်တစ်ခုကအနာဂတ်ဖက်ဒရယ်ပြည်ထောင်စုရဲ့အခြေခံမူတွေပေါ့ဆွေးနွေးကြမယ်ဆိုတာမျိုးတွေရှိပါတယ်ဆိုတော့အဲ့လိုအနေထားမှာတော့အခုခက်တာကတချို့အချက်တွေတော့သဘောတူကြတယ်ဒါပေမဲ့လည်းမပြည့်လည်သေးတဲ့အချက်တွေရှိတယ
်ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲမတိုင်ခင်မှာပင်လုံကျင်းပနိုင်ရေးအဓိကထားပြီးတော့ကြည့်မယ်ဆိုရင်ဒီအခုဖြစ်နေတာတွေကိုဘယ်လိုကြော်လွှားသွားတယ
်လောလောဆယ်မှာတော့စိတ်အများကြီးမျှော်လင့်လို့မရဘူးဟို minimalist approach လို့ခေါ်တာပေါ့ဗျာဆိုတော့ဒီအခုရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာလည်းငင်းညာရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့လုပ်သွားမယ်အဲ့ဒီချက်လောက်သဘောတူကြတယ်တော့ရပြီလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲမတိုင်ခင်ဒီပင်လုံဖြစ်မဖြစ်ကရွေးကောက်ပွဲမှာပြည်သူတွေမဲပေးမှုအပေါ်မှာအဆုံးဖြတ်ပေးနိုင်မယ့်နေထားဘယ်လိုရှိလဲ
။ဦးစိန်စိန်တို့ကလည်းဒီ NCA သဘောတူညီချက်ရအောင်လုပ်တယ်။ဆိုတော့ဒီအချက်တွေကြောင့်ရွေးကောက်ပွဲမှာအထောက်အကူဖြစ်သလားမဖြစ်ဘူးလားပေါ့။ဆိုတော့ကျွန်တော်ထင်တာတော့လည်းသိတော့မထူးလောက်လို့ထင်ပါတယ်။ပြည်သူတွေကတော့ငင်းညာရေးအရေးကြီးတယ်ဆိုတာတော့လက်ခံတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာတော့သူတို့ခြိုက်တဲ့ပါတီကိုမဲပေးကြလိမ့်မယ်ပဲထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကောင်းတယ်နေကျွန်တော်ဝင်းမင်ပါ။